အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းဖြစ်တဲ့သမ္မတ Donald Trump ရဲ့မဲဆွယ်စည်းရုံးရေးပွဲအနည်းတနက်တွေကြီးစံနေတဲ့သူဖမ်းဆီးမိတဲ့သူကိုလက်နက်မှုနဲ့အရေးယူလိုက်ပါတယ်။ California ပြည်နယ်ကမဲဆွယ်ဝဲလွန်ကျွေးကိမှာစနေနေ့ကဆစ်ဆဲနေစဉ်တနက်နဲ့လက်နဲ့အတူကြီးကပ်တွေပြန်ဆောင်လာတာကိုတွေ့ရှိခဲ့တာပါ။အဲ့နောက်ရောက် SUV နဲ့လာတဲ့အသက်49နှစ်အရွယ် Las Vegas မှာနေထိုင်သူအမျိုးသားကိုဒေသခံရဲတွေကပြဿနာတစ်စုံတည်းရမချုံပါပဲထိန်းသိမ်းနိုင်ခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရဲ့အကြောင်းသမ္မတ Trump အတွက်ရောအခမ်းအနားတက်ရောက်သူတွေအတွက်ပါလွန်ကျွေးထိခိုက်မှုမရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာတော့ Pennsylvania ပြည်နယ် Butler မြို့ကသမ္မတ Trump စီဝင်ခီးစမှာတနသမားတယောက်ကပြစ်ခတ်ခဲ့လို့နယူးယောက်ကိုရှက်မှန်ပြီးအသက်ဘေးကလွတ်မြောက်ခဲ့ပါတယ်။စက်တင်ဘာလထဲမှာလဲသမ္မတ Trump ရဲ့ Palm Beach Golf Course နီးနားမှာ Rifle တနက်တလက်နဲ့ပုံနေတဲ့သူတယောက်ကိုအထူးလုံခြုံရေး Secret Service တွေကတွေ့ရှိခဲ့ပြီးလုံခြုံမှုစူးစမ်းမှုနဲ့အရေးယူခဲ့ပါတယ်ခင်ဗျာ။